တလောကလုံးကိုမေတ္တာကမ္မဋ္ဌာန်းစီဖြန်ပြီးတော့ဘုရားဝရဏပူဇော်ကြမယ်လူနဲ့ပြန်မှာသတ္တဝါချမ်းသာကိုစိတ်မြဲကြပါစေအန္တရာယ်ကင်းသေတွေရှင်လည်းငင်းချမ်းသာကြပါစေသုံးဆက်တရွာသတ္တဝါချမ်းသာကိုစိတ်မြဲကြပါစေအန္တရာယ်ကင်းသေတွေရှင်လည်းငင်းချမ်းသာကြပါစေ ဘုရားမြတ်စွာ သာသနာ ရောင်းဝါနေသို့လင်းပါစေ ဘုရားမြတ်စွာ သာသနာ ရောင်းဝါနေထက်လင်းပါစေယဟန်တံကာအာလုံးမှာသာသနာတော်မြတ်ကြီးဆောင်ပါစေသာသနာလာမင်းကျေခပင်အလင်းကပါတည်ပါစေအလင်းရောင်ကိုလက်ခံကြိုးကြည်ညိုလေးမြတ်ကြပါစေကဘာငြင်းချမ်းနိဗ္ဗာန်သံမြန်းနိုင်ကြပါကုန်စေကဘာငြင်းချမ်းနိဗ္ဗာန်သံမြန်းနိုင်ကြပါကုန်စေဘုရားရှင်ပေါ်မှာအာယုံညွှန်ကမ်း၍ပူဇော်ကြမယ်နမောတိမာရဏရဏနမောတိဒိဋ္ဌိသူရဏနမောတိသန္တိဒုက္ခရာနမောတိတရဏံကရာမာရဏရဏဒေဝဗုဒ္ဓံမံကိလေသမံခန္ဓာမံမြေစုမံအဘိသင်္ကာရမံဟုစွတ်သောအမင်္ဂအင်ကိုချုပ်ဖဲဖြစ်စီတော်မူခဲ့ပါသောမြတ်စွာဘုရားတိရှင်တော်မြတ်ဗျာမြာမကဗျာတပိတော်တို့သည်နမောရှိကိုကြပါတော်သည်မြတ်စွာဘုရားဒိဋ္ဌိသူရဏသက္ကာယဒိဋ္ဌိဥ္စေဓာဒိဋ္ဌိတတ္တရာဒိဋ္ဌိစာရှိသော62ပါးသောဒိဋ္ဌိတို့ကိုအကျွင်းမဲ့ပဲတတ်တော်မူခဲ့ပါသောမြတ်စွာဘုရားတိရှင်တော်မြတ်ဗျာမြာမက62ပါးသောဒိဋ္ဌိတို့ကိုပဲစွန့်လိုကြကုန်သောဗျာတပိတော်တို့သည်နမောဥညွတ်ကြပါတော်သည်မြတ်စွာဘုရားတန်တိဒုက္ခရာငိမ့်တနိဗ္ဗာန်ကိုညွန်ပြတော်မူခဲ့ပါတော်မြတ်စွာဘုရားတန်တိဒုက္ခရာ1500ကိရိတာဘုဒ္ဓအလောင်းတတ်တို့ဤရှုံးငင်းရာဖြစ်သောနိဗ္ဗာန်ကိုညွန်ပြတော်မူခဲ့တော်မြတ်စွာဘုရားတိရှင်တော်မြတ်ဘုရားမြာမကံမေဘောနိဗ္ဗာန်ကိုလိုလားကြကုန်သောဘုရားတပည့်တော်တို့သည်နမောရှိကိုကြပါတော်သည်မြတ်စွာဘုရားတရဏံကရာကိုကိုရစစ်မှန်တရားတို့ကိုညွန်ပြတော်မူခဲ့ပါတော်မြတ်စွာဘုရားတရဏံကရာဘုရားစေဘုရားမှန်တရားစေတရားမှန်သံဃာစေသံဃာမှန်တို့ကိုကိုကိုကြအားထားကြမိကိုကြရဲ့လို့ကိုကိုရစစ်မှန်တရားတို့ကိုညွန်ပြတော်မူခဲ့တော်မြတ်စွာဘုရားဒေရှင်တော်မြတ်ဘုရားမြာမကံကိုကိုရစစ်မှန်တရားတို့ကိုလိုလားကြကုန်တော်သာတော်သမီးတော်ဖရာတော်တော်တို့သည်နာမောကာယဝစီမနောရှိလျက်အင်းစလီညွှတ်ကြလဆုံမူကရှိခိုးဥညွတ်ကြပါတော်သည်မြတ်စွာဘုရားဖေယဒုက္ခိတာဟောထဒုက္ခမုစ္ဆထကိုယ်စိတ်နဲ့ပြန်ကြမ်းမှချမ်းသာလို့ သာသနာ့ကျိုးလောကကျိုးကိုဆောင်ရွက်၍သူတော်ကောင်းတရားတို့ဖြင့်ပြောင်းမွေးနိုင်ကြပါစေလို့မေတ္တာတရားတည်ကံလန်းလို့တရားနာကြမယ်တရားနှလုံးသွင်းကြမယ်ဘယ်လိုတရားနာတဲ့ကုသိုလ်စိတ်မိမိတဏ္ဏထဲမှာဝိပဿနာဆိုတဲ့တရားတော်တွေကိုတခြင်းတခါနာလက်ရယုံနဲ့နိဗ္ဗာန်သုပ္ပရိတကားကြီးပွင့်ပြီးတော့နိဗ္ဗာန်ထိရောက်ကုန်ကြတဲ့ပုဂ္ဂိုလ်တွေနည်းလားအများကြီးလား
များ
ပါဗျာဒါကြောင့်တရားဆောင်အိုအောင်မဆင်းရဲသိအောင်မဆင်းရဲတဲ့ဘာကိုဆောင်ရမှာလဲတရားကိုဆောင်ရမယ်တရားအာယုံကိုမြဲမပြတ်ထုံမွန်းရမယ်မိမိရဲ့စိတ်စဉ်မှာဓမ္မဆိုတဲ့အတိတ္တဉာဏ်တကံကြီးခွင့်ရသွားပြီလို့ဆိုရင်ဘုန်းကြီးတို့ပရိသတ်များအတွက်ဘယ်သွားသွားဘယ်လာလာဒီတရားလေးကအထုံဝါဒနာလေးဖြစ်ပြီးတော့ပါရမီတက်ခံလေးမရသွားဘူးလားတကယ်လို့ဟောဒီအတိလေးနဲ့သေလွန်သွားရင်တောင်မှဒုတိယဘဝမှာဒီအတိလေးပြန်လည်ပြီးသုံးသပ်ရင်းနဲ့ဟောမဖို့နိဗ္ဗာန်ကိုကျေသူမပြုနိုင်ဘူးလားကျေသူပြုနိုင်တယ်သတ္တနုရသုတ္တန်ထဲမှာမြတ်စွာဘုရားအမင်းရှိခြင်းကိုမဟုတ်ဆရာတော်ဘုရားကြီးကကိစ္စမလျောအကြောင်းပေါ်၍မတော်တဆမဲ့မရအောင်ဘဝအစွန်တမလွန်ဝဲထူချွန်အံ့လောက်နှက်ပြေရောက်၍မဖောက်မပြန်သောတာပန်စေဤကဖြစ်သည်မလဲဝိပဿနာအကျိုးတည်းဝိပဿနာရဲ့ဂုံကျေးဇူးဟာနောက်ဆုံးเจ้าจุมญินโลมัพพุนิพพานမရသေးဘူးတဲ့မရသေးပြီညာတော့လဲဒီကုသိုလ်ရဲ့ဓာတ်တိတရားအတိတဲ့နှလုံးသွင်းခဲ့တဲ့ကုသိုလ်စိတ်သည်ဘုန်းကြီးတို့တရားဓမ္မပြီဒုတိယဘဝမှာညပြေနှလောကသုပ္ပရိဘဝဆိုတဲ့ညပြေနှလောကမှာရပြီးတော့ကိုယ်တော်လက်ကိုတဆန့်ဆန်းတော့တော့တကွအတွင်းမှာမัพพุนิพพานကိုကျေးဇူးပြုတယ်မဟုတ်လားဒါကြောင့်မလို့လူပဲဖြစ်ဖြစ်ယဟန်ပဲဖြစ်ဖြစ်မြည်သည်ပုဂ္ဂိုလ်မဆိုဘာတွေပြေဝရမလဲတရားပြေဝရှမ်းသာရတယ်ဘာပြေဝရင်အေးတရားမပြေဝရင်ချမ်းသာခြင်းမရနိုင်ဘူးဘယ်လိုလဲပိုင်းကဘာတရားဟောခဲ့တယ်ဟမ်ကြည့်ကြဆိုပါဘယ်သူမှလာမဖမ်းဘူးဘာတရားဟောခဲ့တယ်အုံဖွားဟုတ်တယ်တော်တော်မေ့တတ်တဲ့ပုဂ္ဂိုလ်နော်အသက်ကြီးတဲ့ပုဂ္ဂိုလ်မေ့တယ်ဆိုတော့ဩနီးလာလို့မေ့တာကိုလို့ပြောရမှာအခုကမနီးမဝေးတဲ့ပုဂ္ဂိုလ်တွေကမေ့တတ်တာတော်တော်ဆိုးတာဟုတ်လားဘာလဲဖြစ်ဖြစ်မြင်ဖို့ဝေနာကိုဖြစ်ပြင်းမြင်ဖို့ဝေဒနာကိုချုပ်မဆုံးမလေးမလေးအောင်မလေးရမအမလေးရတဲ့တဲ့ကိုမကြခြင်းဘောလားအမ်ပြတဲ့မကြတာမေတ္တာပို့တာကအစားဟိုကကြောင်၆ချက်ဖြစ်နော်ညီတိရမဆိုစီကံရှိရနော်လင်္ကာလေးပဲဆိုသူရှင်းလုံးပဲလင်္ကာပဲဆိုသူနော်တံပေါက်ပဲဆိုဆိုယတုဆိုဆိုဒွေးချိုချိုဆိုယအလေးချိုပဲဆိုဆိုအေးရှင်ပဲဆိုဆိုနော်မိတိနေရာမှာဆိုဆိုတဲ့ရွတ်တဲ့ခါမှာဘာရှိရလဲစီကံစနစ်တရားတော့ရှိရတယ်ဟုတ်လားစီကံမရှိရင်ဘာဖြစ်တတ်လဲဟမ်ခလေးချော့တာတော့မှစီကံမရှိခလေးမအိပ်ဘူးဟုတ်လားတခါကြီးတော့ပေါ့ဖော်ကြီးတယောက်ကလေးလျှော့သူမိမကပြောတယ်အကိုငါဈေးသွားမယ်နော်ကလေးလျှော့နေတိုင်းနေတိုင်းကျုပ်လျှော့တာကိုကြားတယ်မလားအာကြားပါဟုတ်ပါ
ဟုတ်နော်အညာတန်လေးပေါ့လားဟုတ်ပါကြာပါတိပါတိုက်ရလားတတ်ပါအဲ့လိုဆိုတော့သူ့မိမကဘာဆိုလဲဆိုတော့သူကပရာဇာရီရဲ့လွန်ခံလေးပေါ့နော်ပရာဇာရီရဲ့လွန်ဆွေးတဲ့သဘောလေးကိုတူရင်းနေတယ်သူကအဲကျုပ်သားကိုစွန့်ချီငှက်တဲ့ကဲရှိယူသွားချခဲ့ပါလားအာဟာစပြီးပါလားနော်အဲ့ဒါအတန်ဒီတန်ထားနဲ့ဆိုတာပေါ့အဲ့တော့ဘယ်လိုဆိုတော့အတန်ဒီတန်ထားနဲ့ဟမ်အဝိုက်တွေဘယ်လိုဆိုတော့အဲ့ဒါလို့ဆိုပါတယ်ခင်ဗျာနော်အဲအဲ့တော့ကျုပ်သားကိုစွန့်ချီငဲ့တဲ့ငယ်ရှိယူထားရှာခဲ့ပါလားဆိုတော့အဲ့ဒါကိုအာအာနှလုံးလောက်နောက်ကလိုက်သေးတယ်ကိုအဲ့ဒါမှအိတ်ရှင်ပါဘူးနော်အဲ့တော့သူ့လက်ကြတော့အမိလုပ်တဲ့ပုဂ္ဂိုလ်အဲ့လိုချော့ချော့နေတော့အင်းသူ့လက်ကြတာပေါ့ပေါ်ကြီးလက်ကြတာဘာပြောလဲဆိုတော့ဘုရားသူ့မိမကဆိုတာကကျုပ်သားကိုစွန့်ရှိအဲ့လိုဆိုတော့သူ့လက်ကြအဲ့လိုမပြီးတော့တော့ကျုပ်သားတရုတ်စာကျုပ်သားစွန့်ရှိတရုတ်သားကလည်းဘာသေးတာကိုသူကတယုတ်တာစုတ်ချဆွန်ခီဆွန်ချီလို့မရှိခီနော်တယုတ်တာစုတ်ချဆွန်ခီနှစ်တကဲရှိတော့ချက်ကမလာနားထောင်လို့ကောင်းရတာခလေးကနှခွန်းသုံးခွန်းပဲခလေးကပုံမျိုးစိကျဲလာတယ်ခလေးတောင်မအိပ်ဘူးဘာမတက်လို့အဆိုးမတက်လို့နော်ဘာမတက်ဘူးအဲ့ဒါဆိုးလေးခလေးကမျိုးလုံးကျဲလာလေသူ့ဆိုးလေးမျိုးလုံးကျဲလာလေအဲ့ဒါမျက်လုံးကျလာလေးပေါ့ဟောရပခက်ကိုအတင်းလှုပ်တာအေးဟုတ်လားအင်းလည်းရအမေရောက်တော့ခလေးကငိုသားကြတာဘလို့ဖြစ်တာလဲခလေးကိုမချော့ဘူးလားဟာချော့တယ်လားမမေးနဲ့နင့်သားကချော့လေမျက်လုံးကျလာလေးပဲဘာဖြစ်တယ်လို့ဘာမဖြစ်တယ်လို့ဟောဘယ်လိုဒီကရမကြီးတတ်တယ်မလားချော့ဖို့လူကလေးရဲ့အိတ်ရှင်ပြီလေဟုတ်လားအဲ့လိုဆိုတော့ဟမ်မချော့မတက်မတက်လည်းနေလိုက်တော့မထူးတော့ပါဘူးဘုန်းကြီးကတော့အချော့တင်ဖို့တော့ခင်ဗျားတော့ဘုန်းကြီးကိုတောက်တောက်ပေးနေတာဘုန်းကြီးဆိုရင်နာပါဇက်ကရာရာနေဗရိတ်ကဗရိတ်ကြိုက်ထားဝါသနာပါတာဟုတ်ဟုတ်လားလူကလေးရဲ့အိတ်ရှင်ကြီးမိထိလာကံတော်အောက်ကပါလဲဖားကောက်ခဲ့ပြီနော်ဖားပါလေတကောင်ပေးပါမျက်လုံးလေးကြောင်တောင်တောင်နေဟာကောင်ကဒီအေးအေးဆိုတော့ဟာခလေးကဘာဖြစ်သွားလဲအိတ်ပေါ်သွားတာပေါ့အဲ့ဒါလို့မဆိုတတ်ရင်ရောဒါလောကစကားပြောတာပါမိတိအရာမဆိုတရားဓမ္မတွေအပြောအဆိုအနေအထိုင်ဆိုတာစီကံစနဲ့ဆိုတာမရှိရဘူးလားနော်ကဲလေမေတ္တာပို့တယ်ကဲမေတ္တာပို့ဘုန်းကြီးတို့ယောဂီတွေဘယ်လိုမေတ္တာပို့ဆိုလိုက်ပါတော်ပြီတော်ပြီဟုတ်တော်ပြီခင်ဗျားတို့ကဈေးကတဲ့တဲ့မကြပါနော်ကိုဆင်းရဲခြင်းကင်းပါစေတော့နောက်တစ်ခေါက်လဲကိုဆင်းရဲခြင်းကင်းပါစေဈေးကထက်တာအောက်တာမရှိဘူးဈေးပဲဖြစ်တယ်တက်တာနဲ့ကြတာဒီကတာရတတာရှိတယ်ဂရုလဟုဆိုတာရှိတယ်နော်ရှိရှိလေးဆိုရတဲ့နေရာမှာခက်ရှိရှိလေးဆိုရတယ်တူတူလေးဆိုတဲ့နေရာမှာတူတူလေးဆိုရတယ်နော်အဲ့ဒါလေးတွေကတူတူလေးဆိုရမဥစ္စာကိုအရှိကြီးဆိုတယ်အရှိကြီးဆိုတဲ့မှာတူတူလေးဆိုတော့နားထောင်လို့ကောင်းပါမလားကိုဆင်းရဲခြင်းမဖြစ်တဲ့ဈေးဆိုတာအရှိကြီးဆွဲရတယ်ဘုန်းကြီးလည်းဆွဲဖို့တည်းမဆွဲကျင်တော့ဖြစ်တာစိတ်ကပရိတ်ကနော်စိတ်ဆင်းရဲခြင်းတဲ့အခါမှာလည်းပဲစိတ်ဆင်းရဲခြင်းကင်းပါစေကိုစိတ်နှံပြရှမ်းသာစွာဖြင့်ပေါ်တော်ပြီတော်ပြီအဲ့လိုဆိုတော်ပြီနော်
အဲ့တော့စနစ်ကြတာပြောတာပါနော်စီကံစနစ်ကလေးဆိုတဲ့လို့ချင်းနားထောင်လို့မကောင်းဘူးလားတခြားမကြည့်ပါနဲ့ဖိန်းတို့လူတွေယဟန်တော်တွေတောင်မှယဟန်တော်များဟာပါဠိစာပေကျမ်းဂန်ကိုရွတ်တဲ့ခါကာလမှာအတန်ဒီတန်တော်နဲ့ရွတ်တဲ့ခါကာလမှာနားထောင်လို့မကောင်းဘူးလားနော်ဘုရားလက်ထက်ကဒီဒီဟိုကျောင်းမှာယဟန်တော်လေးတွေကကျောင်းရှိထွေပြီးတော့တရားစာဆိုတဲ့အခါမှာလက်ဝဲတဲ့တယောက်ဟာတရားတန်ကြားလိုက်ရတာနဲ့ရှစ်ရှင်းရက်သွားတယ်ရှည်လန်းရက်သွားတယ်နော်ရှည်လန်းရက်သွားတာဘာရဲ့စွန့်အားတရားအတန်ရဲ့စွန့်အားတရားတန်ပါတော့ဆိုခြင်းရွတ်ဖတ်ခြင်းနော်တရားတန်မပါတော့ရွတ်ဖတ်ခြင်းရှိတယ်တရားတန်ပါတော့ရွတ်ဖတ်ခြင်းရှိတယ်ရွတ်ဖတ်တဲ့အခါမှာတရားတန်လေးပါတော့အတန်ကိုရွတ်ဖတ်လို့ရှိရင်ပါဖြစ်တယ်။နားထောင်လို့ပီတိဖြစ်တယ်ပါဖြစ်တယ်။အဲပီတိဖြစ်ခြင်းကြောင့်အဲ့ဒီပီတိကိုများလက္ခဏာရင်၃ပါးနဲ့ဆင်ခြင်ပြီးသုံးသပ်လို့ရှိရင်မဖြစ်နိုင်ပါမရနိုင်ဘူးလား။ဒါကတရားတန်နဲ့ပတ်သက်ပြီးဆိုတာမိသည့်အရာမဆိုပေါ့နော်။ဟိုစီကံစနစ်ကလေးတွေကအရာရာတည်းမှာမရှိရဘူးလားအေးစီကံတိုင်းပြုလုပ်တတ်မယ်ဆိုရင်ဘာဖြစ်တယ်ဟမ်နားထောင်လို့ကောင်းတယ်ပီတိဖြစ်တယ်စိတ်ချမ်းသာဖြစ်တယ်ဟုတ်တယ်နော်အလိုလိုကိုယ်အတန်ကြောင့်ပဝန်းကျင်ပုဂ္ဂိုလ်စိတ်ချမ်းသာပြီးခံစားခွင့်မရဘူးလားဒါကကုသိုလ်စိတ်တစ်ခုပဲယောဂီတို့ရဲ့နော်အဲအားလုံးပြန်ပြီးခြုံလိုက်ပါမိတိအရာမစုတရားအထုတ်တတ်ကနေရာမှာဖြစ်စီထိုင်ပြီးတော့မတ်တက်ခါဖြစ်စီထာမတ်တက်ခါဖြစ်စီဆင်ညာသွားတဲ့ခါဖြစ်စီဘာရှိဖို့လိုအပ်တဲ့စီကံစနစ်ကလေးတွေမလိုအပ်ဘူးလားဟောစီကံစနစ်ကလေးတွေစီကံစနစ်အတိုင်းကျင့်တတ်မယ်ဆိုရင်ကျင့်နည်းမှန်ကံညံ့နိဗ္ဗာန်လို့ပြောတယ်မဟုတ်လားကျင့်နည်းမှန်ကံရင်ဘာဖြစ်တဲ့အဲမေဖို့နေပါကိုကျေးဇူးမပြုတ်ဘူးလားကျေးဇူးပြုတယ်ကျင်နီးမမှန်ကန်ဘူးဆိုရင်တော့မေဖို့နေပါနဲ့နီးသလားဝေးသလားဒါကြောင့်ဤသည့်ပုဂ္ဂိုလ်မဆိုယဟန်ပဲဖြစ်ပဲလူပဲဖြစ်ဖြစ်သာသနာတော်တွင်မှာတွေ့ကြုံရတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းစိတ်ဆင်လေးတွေဟာဘာရှိတတ်ပေါ်ရေးကြည့်တဲ့ဒီကံဘာလဲလဲစီးနဲ့ကံနဲ့ကြည့်ရှိရမယ်ဟုတ်တယ်နော်အဲ့ဒီတော့ဒီနေ့ဘုန်းကြီးတို့တရားဓမ္မတွေခန္ဓာကိုယ်ကြီးကိုစောင့်ကြည့်တဲ့အခါကာလမှာခန္ဓာကအမြဲတမ်းမဖောက်ပြန်ဘူးလားဖောက်ပြန်ခြင်းကြောင့်ခံစားမှုတွေမပေါ်လာဘူးလားခံစားလာရတယ်တခါတည်းကအလုံးပြင်းထန်တဲ့ဝေဒနာကိုမခံစားရဘူးလားဒီခံစားနေရတဲ့ယခုကျဉ်းကျဉ်းမာမာရှိတဲ့အခါတောင်မှဒီလောက်ခံစားရလို့ရှိရင်ကြည့်တဲ့အတက်ကလည်းကြီးလာမယ်။နာမကျန်ယောဂတကုမမျောလေးပဲယောဂတကုဝင်လာမယ်။နော်။မမျောလေးပဲယောဂတကုဝင်လာပြီလို့တိုင်းဆိုအိယာဘောတဲမှာဘုံမှုလိုက်ပြီဆိုမှဖြင်းကဲယောဂီများမှန်းစာပြီးကြည့်လိုက်စမ်းပါ။အခံရမခက်ဘူးလား။အလွန်မပင်မှန်းဘူးလား။နော်။တခါကျနေမကောင်းဖြစ်တဲ့အခါမှာနှမ်းကြည့်ပါလား။ကိုယ်လက်တွေရှိတယ်ဘာဖြစ်တယ်တယ်လို့တော့မရတော့မပင်းထန်ဘူးလားဘာလို့တယ်လို့မရတယ်လက်ကလေးတွေရှိလေးတွေကိုမတည်ရှင်တော့ဖြစ်တာတယ်လို့မရတော့ခံစားလာရတယ်နော်အဲ့ဒီချိန်မှာအင်းအားတွေဘယ်ရောက်ကုန်တော့ဟုတ်လားဒါတော့ခန္ဓာကြီးကအင်းအားတွေဘာဖြစ်သွားလဲဆုံးယုတ်ကုန်တယ်။ဘာကြောင့်ယောဂရဲ့တတိကြောင့်ဘာတတိကြောင့်ကဲအဲ့ဒီအချိန်မှာဘုန်းကြီးတို့တရားဓမ္မတွေကြိုတင်ပြီးတော့ဒီကမ္မထအာယုန်လေးတွေကိုမရှိထားနှင့်သေးတော့ပုဂ္ဂိုလ်မှန်သမျှတွေဟာဒီလိုရင်သူနဲ့ရင်ဆိုင်လာတဲ့ခါကာလမှာကဲရှည်ပြည့်လက်ပြည့်ကြလာပြီဆိုကြပါစို့ခံနိုင်ရရှိပါဦးမလားဝမ်းနေနေလို့ပြီးပါမလားစိတ်မကောင်းဖြစ်လို့အမိပါဖေးပါငိုကြွေးလို့ဖြစ်ပါမလားအဲ့ဒီကဘာလိုအပ်တယ်အဖော်ဘာလိုအပ်တယ်အဖော်ဆိုတာသားသမီးပေါ်မဟုတ်ဘူးယောဂီတို့ရဲ့ဟုတ်တယ်လား အမိဘညီကောင်မတော်ဘာဝဉ္ဇဉ်ဖို့မဟုတ်ဘူးဘာဖို့တဲ့တရားဖို့အမြဲပြောရတယ်တရားဖို့ဟာအမြဲတမ်းပြောရတယ်ဒါကြောင့်တခါတော့ပါလေယဟန်တော်ကြီးတပါယဟန်တော်ကြီးတပါဆိုတော့ဘုန်းကြီးတို့နီးစက်တဲ့ဆရာတော်တပါနာမကျဖြစ်လို့ဆေးုံရောက်နော်ပင်လူကလည်းကိုငငယ်တော့ရင်းနှီးကြွကျင်နေဆရာတော်ဆိုပြီးတော့သတင်းမီတရားစခန်းတွေမှာဖြစ်နေတော့ညနေအချိန်လေးတွေကိုတပည့်တစ်ပါးကိုဩဝါဒပေးခိုင်းပြီးတော့ဘုန်းကြီးဆေးုံကြွခဲ့တယ်။ကြွတော့လေအဝိဇ္ဇပန်တန်ကြားတယ်။ကောင်းကင်မှာအတန်လုံးဩနေတယ်။သူကလေယောဂဖြစ်တယ်။လေထိုးတယ်နော်။လေတို့လေအောင်ယောဂအောင်းလိုက်တာအလွန်အောင်းတယ်အလွန်ပင်ပန်းနေတာ။အဲ့တော့ဟိုးဆေးုံတစ်ခုလိုလှိုင်းနေတာသူ့တန်ကြီးက။အဲ့တော့ဘုန်းကြီးရောက်သွားတော့အနားမှာလည်းဆရာတော်တစ်ပါးရှိတယ်။အဲဦးဇင်းလေး၃ပါးလောက်ရှိတယ်၊ကိုယ်၂ပါးလောက်ရှိတယ်၊တခါလေး၃လေးယောက်ရှိတယ်။ညရွာအကြောင်းနဲ့ဆရာတော်ကြီးဆိုတော့အဲက60ကျော်80ဝန်းကျင်လောက်ရှိပြီ။ဘုန်းကြီးတို့တရားဓမ္မတွေသူ့မှာအဖို့မဲ့နေတယ်။ဗာမဲ့နေတယ်။လောကမှာအဖို့ဆိုတာအရေးမကြီးဘူးလား။ခံစားနေရတဲ့ဒီဝေဒနာကိုသူဟာဘာဖြစ်တယ်မခံမရနိုင်အောင်သိခံစားနေရအဲ့တော့ဘုန်းကြီးရောက်သွားတော့တပည့်ဦးဇင်းတပါကသွားပြောတယ်ညောဦးဆရာတော်ကြာနေတယ်ဆရာတော်ညောဦးဆရာတော်လောက်နေတယ်အဲ့တော့မှရက်သွားဘုန်းကြီးလာတယ်ဆိုတော့အတန်နဲ့ရက်တော့တိုးသွားတယ်ဘုန်းကြီးကအနက်ကပ်ပြီးတော့လက်အုပ်ရှိတာဘုရားသင်္ကန်းလေးယုံသွားတော့ဆရာတော်ကလေးလေးစားစားလေးသူအော်တဲ့သဘောကိုအင်းနည်းနည်းလေးယောပြီးတော့ညင်းညူလောက်ပဲရှိသွားတာဘုန်းကြီးကလည်းရှိပြီးတော့ဆရာတော်ဘုရားယောဂဝေဒနာနဲ့ပတ်သက်ပြီးတော့တက်တာရာလေးများရှိပါသလားလူနာမေးတာပေါ့မေးတော့ဦးဇင်းကြီးတပည့်တော်ဘဝမှာဘယ်တော့ခါမှမခံဘူးတော့ယောဂကြီးတပည့်တော်ခံစားရပြီတပည့်တော်ကိုတရားဟောပေးပါနော်အရှင်ဘုရားကတရားသမားဆိုတော့တပည့်တော်ဟောပေးပါဆရာတော်တပည့်တော်ဘာလို့ဒီလိုခိုင်းတယ်လဲဘုရားတပည့်တော်ရဲ့တငယ်ချင်းဖိုးကြီးတစ်ပါးကအရှင်ဘုရားကိုညွှန်လိုက်တယ်အဲ့ဒီဖိုးကြီးလာရင်တရားဟောခိုင်းသူနာမကျမ်းဖြစ်တဲ့ခါမှာနေမကောင်းဖြစ်လို့တရားဟောပြီလို့သူဟာအနေထိုင်တက်သွားချတယ်လို့ပြောတယ်။တပည့်တော်လည်းအနေထိုင်တက်ရှင်တယ်။တပည့်တော်ခန္ဓာကိုယ်မသေးတာတမယ်ပဲကြံတော့တယ်အလွန်ပြင်းထန်နေပြီ။ဟောပြီပါဗျာနော်ဘုန်းကြီးကိုလက်ဥရှိတာလှမ်းပြီးလက်ကိုလှမ်းဆွဲတယ်။မြည်ဒီဝဲပြီးတော့အားငယ်လိုက်တာသူခင်ဗျာနော်ဒါကြောင့်မိသည့်ပုဂ္ဂိုလ်မဆိုတရားဓမ္မတွေယဟန်ပဲဖြစ်ဖြစ်လူပဲဖြစ်ဖြစ်နာမကျမ်းဖြစ်ပြီဆိုလို့ရှိရင်ဘာဖြစ်တတ်လဲအာငယ်တတ်တယ်ဘာဖြစ်တတ်လဲဒီတော့အာငယ်တဲ့ပုဂ္ဂိုလ်ကိုဘုရားရှင်အဆုံးမဟာဘာဖြစ်စေတတ်လဲအာရှိစေတတ်တယ်ဟုတ်ကဲ့နော်အာငယ်တဲ့ပုဂ္ဂိုလ်တွေဘာဖြစ်တတ်လဲအာရှိစေတတ်တယ်ဘိညာဆိုရင်မသိရင်လည်းဘုန်းကြီးတို့နေမကောင်းဘူးဆိုရင်တခါလည်းတရားစခန်းကိုရောက်ပြီးတော့သွားတာပဲဆေးုံမှာဖြစ်ပဲပဲသွားပြီးတာပဲပြင်လာလို့ချင်းနေမကောင်းဖြစ်ရင်ဒါကြောင့်ဘုန်းကြီးမှာယဟန်တကာယဟန်မတိပြောထားတဲ့ကျမ်းမာကြီးစကုဖြစ်ပြီဆိုတော့ဘုန်းကြီးကိုအကြောင်းကြားပါအဲဒီကဏိဘာတေမတော့အကြောင်းမကြားပါနဲ့ဘုန်းကြီးအကြောင်းညွှန်ရတဲ့အခါမှာကြွပေးပါမယ်အဲဒါလိုပြောထားတာဘာကြောင့်လဲဆိုရင်အဲ့ဒီခါဘာလိုအပ်တဲ့အဖို့ကောင်းပါတယ်လေမေကောင်းဆွေကောင်းဆိုတာတရားဓမ္မတွေအဲ့ဒီအချိန်မှာသိရေးကြီးတယ်နော်ဘယ်အချိန်မှာတော့နာမကျမ်းဖြစ်တဲ့အခါမှာနေမကောင်းဖြစ်တဲ့အခါမှာနော်ခန္ဓာကိုယ်ကြီးကျမ်းမာတဲ့အခါကာလမှာကိစ္စမရှိဘူးတွေ့တွေ့မတွေ့တွေ့ဆုံဆုံမဆုံဆုံအဲ့ဒါနေမကောင်းမြန်ဖြစ်လာပြီဆိုရင်အဖို့လေးတွေမလိုအပ်ဘူးလားအတိပေးမယ်အဖို့ဟုတ်တယ်နော်အဲ့တော့တရားဓမ္မတွေစဉ်းစားလိုက်ဟိဆာတော်ကြီးကိုဘုန်းကြီးကကိုယ်အဖေအရွယ်ရှိတယ်ကိုယ်အဖေအရွယ်ရှိနေတဲ့ဆရာတော်ကြီးကို အနိကာပြီးတော့တပည့်ဆရာတော်တပားကအနားမှာထိုင်ကုန်လေးချပေးတယ်ဘုန်းကြီးဗျာဒီမှာထိုင်ပြီးတော့စကားပြောပေးပါတရားစကားပြောပေးပါဗျာတပည့်တော်တို့လည်းမပြောတတ်ဖရာရှင်ဖရာမှပြောတတ်တယ်ရှင်ဖရာမှပဲနိုင်လိမ့်မယ်တပည့်တော်တို့ပြောတတ်ဆိုလို့နားကိုမထောင်ဘူးဖရာအဲ့တော့မှဆရာတော်ဗျာတို့ခန္ဓာကိုယ်ထဲမှာခန္ဓာကိုယ်ကြီးကဘယ်လိုများတွေ့နေရတာပါတယ်ဗျာလို့ပြောတော့။နောက်ရှင်တဲ့တပည့်တော်ခန္ဓာတစ်ခုလုံးကတစ်ခုလုံးမီးလောက်မီးတောက်တယ်လို့ခံစားနေရတယ်တဲ့။မီးတောက်တယ်လို့ခံစားနေရတယ်တဲ့။ပြီးတော့လေလုံးကြီးတွေကတပည့်တော်လှန်နဲ့ထိုးဆွနေတယ်လို့ဟိုကထိုးဒီကဆိုတပည့်တော်အသက်တောင်ထားเสียမရှိတော့ခံစားနေရတယ်ဖေဟာ။ဘယ်နေရာရဲ့လို့ပြောပြလို့မရတော့အောင်တပည့်တော်ခံစားရပါလေတပည့်တော်ဘာမှတ်မလဲဖေဟာဘယ်လိုမှတ်မလဲမှတ်လို့မရနိုင်ဘူးမှတ်เสียရလေတပည့်တော်မှတ်နည်းလည်းမတတ်ဘူးဖေဟာပြောပြပါဆိုတော့ဘုန်းကြီးကပြောပြတယ်မြတ်စွာဘုရားရှင်ဖက်ကုဏမထေရနေမကောင်းဖြစ်တဲ့ကံမှာသတင်းတော်မမေးဘူးလားတတိယပြီးတော့ပက္ခုဏအရှင်မြတ်ရဲ့ဝေဒနာတေတ္တာယရမရဆိုဘုရားမေးတဲ့အခါတေတ္တာယမရပါဗျာဝေဒနာဟာတိုးတိုးပြီးလာပါတယ်လို့ပြန်ဖြေဘူးလားဒါဆိုရင်အဲ့ဒီအချိန်မှာအမေရှိသလားအဖေရှိသလားညီကိုမောင်နှမအားကိုးစရာရှိသလားဘယ်သူကိုဘယ်သူအားကိုးရမလဲမိမိမှတပါးအားကိုးစရာမရှိတဲ့အကြောင်းမြတ်စွာဘုရားကပြောပြတယ်တဲ့ကိုသိငါဘုရားဟောတာပြီးတော့တရားအသိဖြင့်ဝေဒနာကိုခွာ၍ဗာမင်အောင်ကြည့်ရမယ်ဖြည့်ပြည့်မြအောင်ကြည့်ရမယ်ဟုတ်တယ်နော်ဝေဒနာခွာ၍ဗာမင်အောင်ကြည့်ရမယ်ဝေဒနာကိုကြည့်ရမှာလားဝေဒနာရဲ့သဘောကိုကြည့်ရမှာလားအဲ့ဒီကြောင့်နဲ့ပတ်သက်ပြောတော့ဆရာတော်ဘုရားလို့ဘုရားရှင်ကြီးလို့ဟောတော်မူလို့အရှင်ဖက်ကုဏမထေရဝေဒနာဘောကိုမှတ်ရင်းမှတ်ရင်းနဲ့အမတ်ကလေးတွေညင်သက်စွာကြံရစ်ခဲ့လေတော့သူကတရားသီးလေးမြင်မြင်သောတာပန်သဒ္ဒါဂံတိဖြစ်အဲဒါအနာဂံမိမညာဖုန်ညာတိဖြစ်ကဒီဝေနသဘောဖြင့်ဖြစ်ပြနေမင်းနဲ့ကာယပြီးကြံရစ်ကမြတ်စွာဘုရားကြောင်းတော်ပြန်လာခဲ့တယ်မာအတိနဲ့ပြန်တော်မူခဲ့တယ်တရားအတိနဲ့ပါတိနဲ့တော့ရှင်ဗျာလောကမှာခန္ဓာရှိသူတိုင်းကဒီလိုပဲပေါ့အောင့်တဲ့လေးပေါ်လာလို့ရှိရင်အောင့်တဲ့သဘောကိုကြည့်ရပါမယ်ဘိုက်ကအောင့်တယ်ဆိုရင်မှားတယ်ဗျာခေါင်းကမူးတယ်ဆိုရင်မှားတယ်ဗျာခေါင်းလည်းမရှိဘိုက်လည်းမရှိရှီတော်လည်းမရှိပေါင်လည်းမရှိဘယ်သူကဖောက်ပြန်နေတာရုပ်ခန္ဓာကဖောက်ပြန်နေတယ်။အာခန္ဓာဖောက်ပြန်နေ။အဲ့ဒီဖောက်ပြန်မှုပေါ်လာတဲ့အာယုန်ဓာတ်ကိုပါဠိကပ်ပြီးမှတ်ရမယ်။တတိနော်ပါတယ်လေ။ရောင်ရင်များအဖော်လေးရှိဖို့အတွက်ပြောပြပါတယ်။မိမိနာမကျန်ဖြစ်တဲ့ခါကာလမှာနေမကောင်းဖြစ်တဲ့ခါကာလမှာတော့လကောင်းအဖော်လေးရှိဖို့ဒီအရင်မကြည့်ဘူးလားဘာနဲ့အဖော်တရားအဖော်ဒီအဖော်ကဖိန်းတို့တရားဓမ္မတွေကိုဘယ်ကိုပို့မှာနိဗ္ဗာန်ထိပို့မယ်ဟုတ်တယ်နော်မညာဘုံညာနိဗ္ဗာန်ကိုဒီပို့တဲ့အလုဟာပို့တဲ့ကျင့်စဉ်ဒီတရားကျင့်စဉ်လေးပါဒါကြောင့်ဒီလိုရှင်မင်းကြီးမှာယောဂီများကိုဖိန်းတို့ခဏခဏပြောယောဂီတို့ဒီကံမဒီကံမဒီကဝရိယတိမမလွတ်မချင်ငြိမ်းတလို့အိမ်ထဲမှတ်ပြီခိုင်းပြီလားဘာချာခိုင်းနေတယ်အဖော်ဘာချာခိုင်းနေတယ်အဖော်နဲ့နေတယ်အောင်လို့ဟုတ်တယ်နော်ဒီရှိမှာဖြစ်ပေါ်လာတဲ့လှုပ်ရှင်ရွှေ့ရှင်ပြောင်းရှင်တဲ့စိတ်ကလေးကိုသီးခံပြီးမလို့မချင်ငြိမ်းသေးပါအိမ်ကြီးလို့ဖြင့်သီးခံစွာမှတ်တတ်ပြီဆိုရင်နောက်ဖြစ်မဲ့ဝေဒနာယောဂဝေဒနာကိုလည်းပဲပြုံးပြုံးလေးနဲ့မမှတ်နိုင်ဘူးလားဩငါတရားမှတ်စဉ်တုန်းကဒီလိုကြည်တဲ့ကြမ်းတမ်းတဲ့ဝေဒနာကြီးဖြစ်ခဲ့တဲ့ဤဝေဒနာလေးကိုငါသီးခံပြီးဝေဒနာသဘောကိုမှတ်နိုင်ခဲ့တယ်လို့ပြန်လည်ပြီးတော့ကိုအားထုတ်ခဲ့တဲ့တရားတွေပြန်တဲ့သတိရလိုက်ရောဘာလေးဖြစ်သွားချာအဖို့ ဘာရှိသွားချလဲအဲ့ဒီတရားလေးကိုဆက်လက်ပြီးဘာဖြစ်သွားမလဲငြိမ့်သက်စွာမှန်ပြအမေပါအဖေပါအော်ပါဦးမလားငြင်းညူခြင်းရှိပါဦးမလားဝိပဿနာဆိုတဲ့အတိခန္ဓာကိုယ်ထဲမှာရှိထားသောပုဂ္ဂိုလ်တွေငြင်းညူမရှိတတိမမြေချိန်နေသိပြန်မြက်လန်းကြောဆွဲမရှိဘဲနဲ့တေလက်မတောင်းတဲ့ပုံနာကင်းပြီးကျိုးရင်ဝိပဿနာအကျိုးတည်းတကူတည်းဟုတ်လားဝိပဿနာရဲ့တကူတည်းခွင်းတို့ဒကာရမနဲ့ငြင်းညူပါဦးမလားကဲယောဂီများနေမကောင်းဖြစ်ပြီဆိုရင်တင်ញင်အေးချမ်းစွာဖြင့်နေတတ်တဲ့ပုဂ္ဂိုလ်ဟာအဲ့ဒါဘာထိုက်ထားတဲ့ပုဂ္ဂိုလ်ဝိပဿနာဉာဏ်ထိုက်ထားတဲ့ပုဂ္ဂိုလ်ဝိပဿနာဉာဏ်မထိုက်သေးဘူးလို့ဆိုရင်နေမကောင်းများဖြစ်ရင်ဒါညင်ညူတာပေါ်လာလိမ့်မယ်ဟုတ်လားဒကာကြီးတွေနေမကောင်းရင်ဒကာကြီးတွေကနားထောင်ဒကာကြီးတွေနေမကောင်းရင်ဒကာမကြီးကနားထောင်မိဘနေမကောင်းသားသမီးတွေကနားထောင်ရိတ်သားတွေကိုတပုံကြီးဝင်ထားတယ်ရိတ်သားကြီးချိန်မှန်များစွာဝင်ထားပြီးတော့အဲ့ဒါလို့နေမကောင်းဖြစ်ရင်ညှို့ညူပြီးအော်ရင်အဲ့ဒီပုဂ္ဂိုလ်တော့ဘာလို့ဟမ်စိတ်မချရသေးဘူးဘာမချရသေးဘူးအဲ့လိုညှို့ညူတန်ကြရဲ့အပြင်ထွက်ပြီးနားထောင်လိုက်အနာကပြောလိုက်ဘယ်လိုပြောရမလို့ဟမ်ဘယ်လိုပြောရမှာတို့စိတ်မချရသေးပါလားဒီစီရမဟုတ်အတိပေးဖို့အတွက်ဟုတ်တယ်နော်ဆရာတော်ဟောခဲ့တယ်မဟုတ်လားပေါ်လာတဲ့ဝိညာဉ်မှတ်ဖို့တွေဟောခဲ့တယ်ပြောခဲ့တယ်အားထုတ်ခဲ့တယ်မဟုတ်လားနကုလမာတာသည်နကုလပိတာပိတာဤနာမကျမ်းဖြစ်တဲ့ဝေဒနာသဘောကိုမှတ်ခိုင်းတယ်လို့ပဲပေါ့နကုလပိတာကြီးကဩငါဒီယောဂကဒီတောင်ကြီးကငါကြော်မှာမဟုတ်တော့ဘူးငါဒီလုံသွားလို့ရှိရင်နကုလမာတာတယောက်ထဲနော်တာသမီတပြုံကြီးကသူစောင်းချောက်ရမယ်ဘယ်လိုများနေလိမ့်မလဲအင်းအခုကြောင်းကိုတနေ့နှစ်ခေါက်သွားနေတယ်ငါမရှိတဲ့ကာသူသွားနေမှာမဟုတ်တော့ဘူးပြီးပြီမိလေးကြာပြီဝမ်းနေနေတယ်ကဲဘာအဖို့ဖြစ်နေတယ်ကြည်လေတန်တဲ့အဖို့ဘာနဲ့အဖို့တော့နကုလမာတာကအမောင်နကုလပိတာဒီစိတ်တွေမထားပါနဲ့ဒီစိတ်ဆိုးစိတ်မဲ့ကိုဘုရားကကဲ့ရဲ့တယ်အရိယာသူတော်ကောင်းတွေကဲ့ရဲ့တယ်သင်္တန်နဲ့ပါဖယားချင်အမင်းရှိတော်မူတဲ့ဝေဒနာရဲ့မမြဲခြင်းလက္ခဏာကိုကြည့်လိုက်စမ်းပါသိက္ခာနာမမြဲခြင်းသဘောတည်းရှိတယ်လေစိဉ္ဉေသဘောရှိတယ်လေတစ္ဆေကံမှယန္နလို့မနေပဲနဲ့အမြင့်မှဖြစ်ပြီးပစ္စည်းတဲ့ဒုက္ခသစ္စာရှိတယ်ဒါကိုကြည့်လိုက်ပါငါပြောတဲ့စလုံးသိနားထောင်လိုက်ပါသင်ကငါ့ကိုတင်ထင်တယ်လို့မဟုတ်ဘူးငါတင်ထင်တယ်လို့မဟုတ်ဘူးနော်ငါဖယားချင်ရဲ့သမီးပေါင်းမြောင်များစွာတဲ့မှာငါတယောက်ပါဝင်တယ်ဆိုတင်သိတယ်မဟုတ်လားအဲ့တလို့အမျိုးသားလုပ်တဲ့ပုတ်ချော့ငော်ပြီးပြောပြတရားစီဆွေးနွေးပြကောင်းလိုက်တာဇနီးကောင်းလင်းနိဗ္ဗာန်ဝင်ဟုတ်တယ်နော်မရကောင်းလင်းနိဗ္ဗာန်ဝင်ခဲ့တဲ့တရားတိရခဲ့တဲ့အရိယာဖြစ်သွားခဲ့ဖြစ်သွားချတယ်ဘယ်သူရဲ့ဆွေးနွေးပြခြင်းကြောင့်သူဇနီးတဲ့နော်ယင်နဲ့အကိုဖြစ်စီမောင်နဲ့နှမဖြစ်တယ်တာနဲ့မိဖြစ်တယ်ဇနီးမယသမီးသားဖြစ်စီတူတင်ပြီးတော့တရားအသည့်လေးတွေရှိထားတဲ့ပုဂ္ဂိုလ်တို့သည်အဖို့ကောင်းအဖြစ်မရတည်ရဘူးလားဒါကြောင့်အိမ်တိမ်မှလေသာသမီမိသားစုတဲ့အဖြစ်ပဲတယောက်ယောက်သောပုဂ္ဂိုလ်ကဒီလိုတရားအသည့်လေးတွေတူတင်ရှိနေပြီလို့ဆိုရင်မိသားစုတွေပဲဖြစ်ကုန်ကြကျေးဇူးအများကြတယ်ဘာဖြစ်ကြလဲတခါတုန်းကပေါ့အိမ်တိမ်မှသမီးလေးတွေကခွင်းတို့နီးစပ်တဲ့တခါကြီးတယောက်မှသမီးလေးတယောက်ရှိတယ်အဲ့ဒီသမီးလေးကအခုနိုင်ငံခြားမှာရောက်နေတယ်။စင်ကာပူမှာရောက်နေတယ်။အဲ့ဒီသူကအဖွားနဲ့ခဏခဏရိတ်တာကိုလာဖြစ်တယ်။တရားနာဖြစ်တယ်။ဘုရင်တို့ကတန်တရာကြောင်းဝဲဝဲရဤခန္ဓာကြောင်းကိုနာရတော့သူ့စိတ်ထဲမှာစိတ်မကောင်းဖြစ်ပဲအိမ်ကိုပြန်ချတယ်။အိမ်မှာရောက်ငိုနေတယ်။နိဗ္ဗာန်နဘာလာပြီဘာလို့ငိုတယ်လဲသမီး။အမေတို့အဖေတို့မှဘာမှကုသမရှိသေးဘူး။တည်ရင်လေငရဲပြေဆင်းမယ်။ဘာမှတရားကုသိုလ်မရှိဘူးဆရာတော်ကဒီလိုခေါ်လိုက်တာမိဘနှစ်ပါးကိုတရားစကားတွေပြန်ပြောတာရိတ်တာကပြန်ထွက်လေမိဘနှစ်ပါးကိုတရားစကားပြောတာအဲ့တော့အမေလို့တဲ့ပုဂ္ဂိုလ်စောကြီးပါရိတ်တာကိုမရရခေါ်လာခဲ့မရရချောပြီးတော့အမေခေါ်လာခဲ့တယ်အမေတရားစကားတစ်ချိန်ဝင်လိုက်တာနဲ့သဘောပေါက်နားလဲအဖေကိုကြတော့ငားနဲ့လောက်စီယုံရတယ်သူခင်ဗျာနော်အမေကိုတစ်ချိန်တခါစီယုံလို့အရှင်ပြေသွားတယ်အဖေကိုကြတော့ ငါးနှစ်လောက်ကိုစီယုံရတယ်တဲ့သူပြောပြအခုကုံဝဲတဲ့တရားစခန်းမှာလည်းတခါကြီးကိုယ်တိုင်ရောက်ပြီးတရားတွေအားထုတ်လာတယ်တရားတွေချိန်မှမြတ်တော့ဝင်လာခဲ့ပြီသူကတာမန်ပုဂ္ဂိုလ်မဟုတ်ဘူးနော်ဘင်းတော့ပြည်နယ်မှုနော်ပြည်နယ်မှာဆိုအကြီးဆုံးပေါ့လေအင်ဂျင်နီယာမှုကြီးဖြစ်ဆောင်ရွက်ခဲ့ဒါပေမဲ့တရားနဲ့ပတ်သက်တော်တော်ဝေးခဲ့တယ်သူအခုဒီနေ့ဒီဘုမဘုန်းကြီးတို့ကျောင်းမှာလာပြီးကျောင်းဆောင်တွေဆောက်လို့ဒါနကုသိုလ်တွေလုပ်လို့အာဒီနေ့ဘုန်းကြီးရဲ့ခြေတို့ပူဇော်ဝဲမှာတန်ခါတော်အပ60ကျော်အတွက်ဒါယကာဖြစ်ခံယူခဲ့နော်တူတဲ့တော့ပုဂ္ဂိုလ်ဒါယကာဖြစ်တပိတ်သင်္ကန်းနေသူလှူလှူပြီးတော့လှူလန်းခဲ့တယ်တရားစကံကိုယ်တိုင်ပြီးဆုံးဝင်ခဲ့ကဲဘသူရဲ့စွန်းအားသမီးရဲ့စွန်းအားမယ်လေးစော်သေးတာပေါ့တယောက်ပေါ်လို့ဘသူစွန်းအားသမီးလိမ်မာဟုတ်တယ်နော်အဲ့ဒါလို့ဘုန်းကြီးတို့ကပြောတဲ့ကံမှာသာသမီတရားဟာမိဘများကိုကျေးဇူးဆက်ချင်တရားတရားမရှိတာမိဘတွေတရားတရားရှိလာအောင်ကုသိုလ်မလို့ရှိတဲ့မိဘတွေကုသိုလ်လို့ရှိလာအောင်တရားမထမ်းခြင်းနဲ့မိဘကိုတရားထမ်းခြင်းအောင်စီရင်လို့ရရင်အဲ့ဒီသာသမီဟာမိဘကျေးဇူးအထူးသီးတဲ့သာကောင်းသမီးမဲ့ဖြစ်ပြီဟုတ်တယ်နော်မိဘကိုတကယ်ကိုကျေးဇူးဆက်တာရောက်တယ်ရှင်းရမို့လားမိဘများကလည်းသာသမီတွေကိုအဲ့ဒါလိုစီယုံရတယ်။တရားနဲ့ဝေးတဲ့သာသမီတွေကိုတရားနဲ့နှိစအောင်မလုပ်ရမယ်။စီယုံတရားမယ်။ဒါဆိုရင်အဲ့ဒီမိသားစုကမင်္ဂလာမရှိဘူးလား။ကျေးဇူးမများဘူးလား။ဟော။တခြားမကြည့်တဲ့နာရဘင်တတိလိုမိသားစုအိမ်မှာဘာလဲဘယ်လိုပုံကိုယ်တွေ။အလုံး။အရိယာပုံကိုယ်တွေကြီးပဲ။အရိယာမိသားစုနေတဲ့အိမ်ကြီးကမလှဘူးလား။စိတ်တွေမရှိဘူးလား။မချမ်းသာဘူးလားဘာတကားကြီးပိတ်ထားလို့ထုံလေးစုကဖွင့်တို့တရားဓမ္မတွေတန်တန်လေးမှာဒီလိုများတရားတွေအားထုတ်သာသမီတွေနော်ညီကိုပေါင်းဓမ္မတွေမိသားစုတွေတရားတွေအားထုတ်လို့တရားတွေနှလုံးသွင်းပြီးနေကြမယ်ဆိုမိသားစုလုံးဟာဘာဖြစ်နေလဲငြင်းချမ်းရေးမိသားစုပေါ့ဟုတ်တယ်နော်တကယ်ကိုသာသနာတော်တွေမှာကြည့်ခဲ့တော့ဟောဒီတာနာတွင်တွင်မှသတိပ္ပာမိသားစုတည်တရားတွေရှိတဲ့မိသားစုတည်မကောင်းဘူးလားဒီလိုပုဂ္ဂိုလ်တွေကတည်လွန်သွားလို့ရှိရင်အပယ်လေးပုံမရောက်ဘူးဟုတ်တယ်နော်သူကတိဘွားမှာနိဗ္ဗာန်သို့သာလျင်လဲလျောရရှိတော့မှာပေါ့ဘာရဲ့ဆွမ်းအားကဲပြန်ပြီးတာရကလေးပြန်ကောင်းလိုက်ဆရာတော်နန်းမှာဘုန်းကြီးကတော့ပြဆရာတော်ဗျာလို့အရှင်ဘုရားခန္ဓာကိုယ်ထဲမှာဘယ်နေရာကအောင့်တယ်လို့ဆိုရင်အဲ့ဒီနေရာပြင်းညာဖရာအရှင်အဲ့ဒီဘွမ်းပါကြီးလေးဒီတဲ့တဲ့ကဟိုတို့ဝမ်းတောက်ထောက်ပြဒီတဲ့တဲ့ကပူအောင်လားဖရာအဲ့ဒီဝမ်းပါတဲ့တဲ့ကရှစ်တဲ့တဲ့ကပူအောင်တာရင်ညွန့်တဲ့တဲ့ကပူအောင်လားလေဟောဘုရားပြောလိုက်တဲ့အရှင်ဘုရားလို့ရင်ညွန့်ရဝမ်းပိုက်ရကောင်းရဆိုတာပြင်းညာဖရာအရှင်ဘုရားစိတ်ထဲမှာဝမ်းပတ်ကြီးကောင်းရရှိရလို့အာယုံမကပ်ဖဲနဲ့အရှင်ဘုရားရေဖောက်ပြန်တဲ့သဘောလေးတစ်ခုလောက်ပါသိလိုက်ပါဗျာပညာမခွာရဘူးလားဘာခွာရမယ်ဘုရားကပြောတဲ့ပညာတင်တပိဋ္ဌာအနိစ္စာတိအာဂါရိဏဝိသေသိဏပတ္တရတိဝိပဒနာဝိပဒနာဆိုတာပညာကိုခွာရတယ်ဟုတ်တယ်နော်ငါတိစာတိသူတမယတိစိဏမယအတိပညာတိဝิญญေတိဆိုတဲ့အတိကိုဖယ်ပြီးတော့အနိစ္စာတိအာဂါရိဏအဲ့ဒီခန္ဓာကိုဖောက်ပြန်မှုပေါ်လာတဲ့အာယုန်ဓာတ်ပေါ်မှာဉာဏ်နဲ့ကပ်ပြီးတော့သဘောလက္ခဏာထင်ရမယ်ဝမ်းပတ်ကြည့်လို့မြင်ရမလားသဘောထင်ရမလားခံစားမှုသဘောလေးပါဒကာဓမ္မကြီးနားလည်တယ်နော်ဘာသဘောခံစားမှုသဘောလေးအဲ့ဒီခံစားမှုလေးကိုဗာမင်းအောင်ကြည့်ရမယ်အဖြစ်အပြည့်မြင်အောင်ကြည့်ဗာမင်းရမယ်ဖြစ်ဖြစ်မြင်ဖို့ဘာကိုကြည့်ရမယ်ဝေဒနာကိုကြည့်ရမယ်ဘာကိုကြည့်ရမယ်ကဲဝေဒနာသည်ယောက်ျားဟုတ်သလားမိန်းမဟုတ်သလားပုဂ္ဂိုလ်တရားဟုတ်တယ်လားအတုံးကဲတရတဏ္ဏကြီးဟုတ်သလားဘာသဘောခံစားမှုသဘောဘာသဘောတည်းအထယ်ရှိသလားအထယ်တရတ္တန်ကြီးလို့တွေ့နေရင်အဲ့ဒါပညာ
အထဲကြီးအတုံးကြီးအရှင်ဘုရားဘိုက်လုံးဘိုက်ထဲမှာလေးအလုံးကြီးလုံးကြီးသွားနေတယ်ဘုရားအလုံးကြီးသွားနေတယ်ဘုရားတပည့်တော်ကြိုက်ဆွဲတယ်လို့ဖြစ်နေတယ်ဘုရားအကောင်းကြီးတကောင်လက်ကိုက်နေတယ်လို့ဖြစ်နေတယ်ဘုရားဆိုရင်ပုံတရားကြီးမြင်နေရင်အဲ့ဒါပါပြင်ညာမြင်ရမလားသဘောကိုမြင်ရမလားရှိပါအနာတပင်တထေးကြီးနေမကောင်းဖြစ်တဲ့အခါမှာရှင်သာရိပုတ္တရာကြွပြီးတော့ဒါကတတိကြီးတဲ့တင့်ယောဂဝိနာတက်တာရဲ့မဟုတ်လားရှင်ဘုရားသာရိပုတ္တရာတဲ့တပည့်တော်ယောဂတချိန်နဲ့တချိန်တူးတူးတူးလို့လာပါတယ်ဗျာတပည့်တော်ဘဝမှာဘယ်တော့မှဆွေယုတ်ခြင်းမရှိတော့ပါဘဲနဲ့ညံမကြခင်မှာတပည့်တော်ဘဝဟာတည်ခြင်းတရားကိုရင်ဆိုင်ရတော့မှာပါအဲ့ဒါလို့ပြောတော့ရှင်သာရိပုတ္တရာတန်ခါတတိကြီးတဲ့ဝိညာဉ်ပေါ်မှာငါဆွဲသေးသလားအရှင်ဘုရားတပည့်တော်ဝိညာဉ်ပေါ်ဘယ်ဆွဲတော့မှာတော့ဘုရားအဲ့ဒီငါသည်ဝိညာဉ်လို့ဆွဲသလားတန်ခါကြီးမဆွဲပါဘုရားဝိညာဉ်ထဲမှာငါရှိသလားမရှိဘုရားငါဆိုတဲ့သဘောမှာဝိညာဉ်ပေါ်သလားမဟုတ်ပါဘုရားဆိုတော့ဘုန်းကြီးတို့တရားဓမ္မတွေနာတဲ့တော့ရှာထပ်ပြီးသင်ဘယ်လိုခံစားနေရသလိုအရှင်ဘုရားတပည့်တော်ခန္ဓာကိုယ်လေးဥကောင်းတစ်ခုလုံးဟာဘုရားနှစ်ချမ်းကွဲတော်မယ်အတိုင်းလူတယောက်ဟာဟိုဘက်ကတယောက်ဒီဘက်ကဆိုပေပတ်ကြီးပတ်ပြီးတော့အတင်းအာတမဆွဲနေသလိုဘုရားအင်းအားကြီးတဲ့ယောက်ျားနှစ်ယောက်ဟာဟိုဘက်ကတယောက်ဒီဘက်တော့ပေပတ်ကြီးပတ်ပြီးတော့အတင်းအာတမလိန်ဆွဲသလိုတပည့်တော်ဟောဒီခေါင်းဆူတဲ့တော်ဘောဟာကွဲထွက်မကပွင့်ထွက်မတက်ခံစားနေရပါလေဗျာတခါတည်းကြီးသင်ရဲ့တန်တန်ထဲမှာဒီခံစားမှုဒီကောင်းဆိုတဲ့နမိတ်တွေတွေ့သေးသလားအရှင်ဗျာအပြောကတော့ရှိပါလေဗျာသဘောကတော့ဖြင့်အဲ့ဒီခံစားမှုတက်တက်ပါဗျာဟောအပြောကတော့ဘယ်လိုပြောရမယ်လဲဥကောင်လို့ပညာသုံးကတော့တပည့်တော်ပညာအသုံးဖြစ်တော့သိပါတယ်ခင်ဗျာသို့တော်လည်းတပည့်တော်ရဲ့ခံစားနေတာကပွင့်ထွက်မတတ်ခံစားနေရတဲ့ဒုက္ခကြီးကတော့အလွန်ပင်ပန်းတယ်ခင်ဗျာကာယကဒုက္ခဒါကတတိကြီးတဲ့အဲ့ဒီဝေဒနာကိုသင်ဘယ်လိုမြင်နေသလဲခင်ဗျာတာရိပုတ္တရာအဲ့ဒီဝေဒနာခံစားမှုအာယုဓာတ်ဟာခံစားမှုအာယုန်ဓာတ်เนาะဗာတယ်လေခံစားမှုအာယုန်ဓာတ်တို့သည်တသမတ်ထဲဘာတစ်ခုမှမရှိဘဲနဲ့ဘာဖြစ်နေလဲအမြဲမပြတ်ဖြစ်ချင်းပြည့်ရှင်းသဘောကိုဆောင်းနေတယ်တစ္ဆကံလေးမှငြိမ်မနေဘဲနဲ့တစ်ဖြတ်ဖြတ်နဲ့ဘာဖြစ်နေလဲဖြစ်ပြီးပျက်စီးနေပါတယ်ခင်ဗျာတတိကြီးတဲ့ဝေဒနာပျက်စီးနေသလားတတိကြီးပျက်စီးနေသလားသဘောကပျက်စီးနေသလားအဲ့ဒါလို့ခွဲမိလိုက်တယ်တဏှာမာနဒိဋ္ဌိတွေပြုတ်ဖို့အတွက်နော်တဏှာမာနဒိဋ္ဌိတွေပြုတ်ဖို့အတွက်အသေးတတိကြီးကများပြုတ်ထွက်ပျက်စီးနေသလားဝေနာကများပျက်စီးနေသလားသဘောကမြပစ္စည်းနေသလားလို့မေးတော့အရှင်ဘုရားတပည့်တော်ပစ္စည်းခြင်းမဟုတ်ဘူးဝေဒနာလည်းပစ္စည်းခြင်းမဟုတ်ဘူးဘုရားခံစားနေရတဲ့အာယုံဤလက္ခဏာဓာတ်တို့သည်ပစ္စည်းနေပါလေသဘောလက္ခဏာတို့ပစ္စည်းနေတယ်အာယုံအာရမဏိကသဘောဓာတ်တို့လှမ်းပြီးတဲ့ကန့်ညိတတ်တဲ့သဘောဓာတ်တို့သည်စက္ကမလပျက်စီးနေတယ်ဖေယပျက်စီးနေတယ်ဖေယအဲ့ဒါလို့ပြောလိုက်တဲ့အခါမှာဘုန်းကြီးတို့တရားမလို့ဒီနေရာမှာလမ်းကြည့်လိုက်ဝေဒနာသည်ငါလားငါသည်ဝေဒနာလားဝေဒနာတခြားငါတခြားပါအနာတပင်တထေးကြီးဝေဒနာဟုတ်ရဲ့လားဝေဒနာသည်အနာတပင်တထေးဟုတ်ရဲ့လားဝိညာဘာကြောင့်စပေါ်တယ်ဖောက်ပြန်လို့ဘာဖြစ်လို့ဖောက်ပြန်မှုကိုအရှိခံပြီးတော့ဘာဖြစ်တယ်လဲ
ခံစားမှုပြင်းထန်တယ်ဟုတ်တယ်နော်ဒါဆိုရင်ခံစားမှုသဘောလက္ခဏာဓာတ်ကိုဉာဏ်နဲ့ကတ်လို့ကတ်လို့မြင်နေတဲ့အချိန်မှာဝေဒနာကိုတွေးသလားသဘောကိုတွေးသလားဘိန်းတို့တရားဓမ္မတွေမြင်တတ်ပါစေသဘောပေါက်ပါစေဒီအချိန်မှာလည်းသဘောပေါက်ပါစေတရားစကံပြီးမြောက်လို့အိမ်ကိုရောက်တဲ့အချိန်နောက်ဆုံးမှဘဝနေဝင်ခြင်းဤတဲ့အချိန်ဖြစ်စေယောဂဝိညာဖြစ်တဲ့အချိန်ဖြစ်စေခန္ဓာရှိယောဂဖြစ်မယ်နော်ဒီနေ့ကျမ်းမာပြီးညာတော့လေနောက်တနေ့ဘယ်လိုဖောက်လာမယ်ဆိုတာပြောလို့ရသလားမိသည့်ပုဂ္ဂိုလ်မဆိုးခန္ဓာရဲ့ယုတ်ကလစီတို့သည်အမြဲမပြတ်ပါဖြစ်နေတတ်တယ်ဖောက်ပြန်ပစ္စည်းတတ်ခြင်းကြောင့်ခန္ဓာဒီနေ့တည်းမျိုးနဲ့ဖြင့်တဖို့ဒီနေ့အတွင်းမှာအစစအစင်ပြေပြနေနိုင်ခဲ့ပါရဲ့ဒါဘယ်လိုဖြစ်လာမယ်မသိတတ်သေးဘူးဟုတ်တယ်လားဘသူ့သဘောကခန္ဓာသဘောကဘာဖြစ်နေတယ်ဖောက်ပြန်တဲ့ခြင်းကြောင့်ဒီနေ့တရားတွေအားထုတ်နိုင်တယ်လန်းလန်းဆန်းဆန်းအသုံးပြုနိုင်တယ်နောက်နေ့ပြန်လဲစုံစည်းတဲ့ခါကာလမှာဟောဒီလိုမှတ်ရှင်းမှမှတ်နိုင်မယ်ဟုတ်တယ်လားဘယ်အချိန်မှာဘယ်ယောဂနှိစ္စလာမယ်ဆိုတာကြိုတင်သိနိုင်သလားဘုန်းကြီးများလည်းပဲရောက်နိုင်မယ်မရောက်နိုင်မယ်ဆိုကြိုတင်ပြောနိုင်မလားကြောင်းကြိုးညင်ညွတ်သေးရင်တော့မညင်ညွတ်ရင်ဘသူ့ရဲ့ကံတရားခန္ဓာရဲ့ကံတရားကံစီမံတာခံရမှာပေါ့ဟုတ်တယ်နော်အဲ့တော့ဘုန်းကြီးတို့တရားဓမ္မတွေခဏလေးကအနာတပင်တတိကြီးကိုရှင်သာရိပုတ္တရာကလှမ်းပြီးပြောလိုက်တဲ့အခါမှာဒါကတတိကြီးတဲ့ဟုတ်ပြီနောက်တသင်ဘယ်နေရာကမှပို့ပြီးတော့ဖောက်ပြန်နေတယ်လို့ရှင်ဘုရားသာတိပုတ္တရာဘယ်နေရာရင်လို့တော့တပည့်တော်ပြောပြလို့မရပါဘုရားဖောက်ပြန်တာကတော့ဥရိအသေးဒီကအစဆွေနှုတ်တယ်လို့ဥပမာပြောရလို့ရှိရင်ဘုရားနာသတမဟငွားကောင်ကြီးကိုလေဘေးကိုဖြတ်ပြီးတော့အရှင်လတ်လတ်အသာလိဓာတို့ဖြင့်အရေးထူအရေးပါတွေကိုအတိအဓမ္မဆွဲလိဖြတ်နေတယ်လို့ခင်ဗျာဥပမာပြောပြတာနော်ငွားသားသမားတွေဟာဝဲသားသမားတွေဟာအရှင်လတ်လတ်မသိမရှင်လေးမှမလုပ်တယ်တဲ့ဓာတ်နဲ့ထက်တန်သောဓာတ်ဖြင့်အတင်းအဓမ္မအရေကိုနုံနုံစင်ခွာတဲ့အသားတွေဆွဲထုတ်ပြီးတော့ပြီးဖြတ်နေသလိုအရှင်ဘုရားသာရိပုတ္တရာတပည့်တော်ခန္ဓာကိုယ်ထဲမှာဆက်ဆက်တုံလောင်းအောင်ဖြစ်အဲဒါလိုအသားတွေကိုဆွဲလိနေသလိုတကောလုံးမှာတဖြုတ်ဖြုတ်နဲ့အရှင်ဘုရားရဲ့နေစရာမရလောက်အောင်ဖြစ်ဖောက်ပြန်ခံရပါတယ်ဒါကတတိယတဲ့အဲ့ဒါလို့သင်္တန်တန်ထဲမှာတွေ့တဲ့အချိန်မှာဘယ်လိုများလှမ်းပြီးတော့ဒီသဘောကိုခံစားလိုက်တယ်လဲရှင်ဘုရားတဲ့တပည့်တော်မခံစားဘူးခင်ဗျခံစားနေတာကဒီခန္ဓာဖောက်ပြန်မှုအာယုန်တရားတို့ဤစက္ကမလစက္ကမလတဖြတ်ပြဖြစ်ပြီးပြည့်စည်မှုသဘောလေးတစ်ခုကိုတားလျင်တပည့်တော်လှမ်းတွေ့ပြီးခံစားနေရပါတယ်ပုဂ္ဂိုလ်အဖြစ်တပည့်တော်မခံစားပါဖေ။တတ္တဝါအဖြစ်နဲ့တပည့်တော်မခံစားပါဖေ။ယောက်ျားမိန်းမအဖြစ်နဲ့တပည့်တော်မခံစားပါဖေ။ဒါကတတိကြီးခံစားနေတာဟာဘသူကခံစားနေတယ်လဲ။အရှင်ဘုရားခံစားသောပုဂ္ဂိုလ်လည်းမရှိပါဖေ။ခံစားတရားလည်းပုဂ္ဂိုလ်မရှိပါဖေ။အထယ်လည်းမရှိပါဖေ။သဘောလေးပါပဲဖေ။ဘာလဲတရားဓမ္မ။ခံစားနေတာကသဘောလက္ခဏာလေးအဲဒီသဘောလေးကဘာသဘောရှိဘာသဘောဆိုင်နေလဲဖြစ်သဘောပြစ်သဘောဖြစ်သဘောပြစ်သဘောဟုတ်တယ်နော်ခံစားနေတဲ့ဝေဒနာလားဖြစ်ဖြစ်သဘောလားအဲဒီဝေဒနာထင်ရှားသောနေရာကိုတတိနဲ့ထောက်ပြီးတော့တတိနဲ့ထောက်ပြီးလှမ်းလှမ်းပြီးအကက်ကကြည့်လိုက်သည်ရှိတော့အရှိကံပြတဲ့အဲဒီတစ်ချက်ပြဖောက်ပြန်ပျက်စီးမှုသဘောလေးတာစက္ကန့်နဲ့စက္ကန့်နဲ့စက္ကန့်နဲ့စက္ကန့်နဲ့သူ့သဘောသူဘာဖြစ်နေလဲဖြစ်လိုက်ပြစ်လိုက်ဖြစ်လိုက်ပြစ်လိုက်လှမ်းလို့လှမ်းလို့တွေးလိုက်တွေးလိုက်ဉာဏ်ကလှမ်းပြီးတော့မြင်နေတယ်
ဟုတ်တယ်နော်ညာအာယုံလေးကနှမ်းပြီးတော့တစ်ဖက်ဖြက်ဖြစ်တဲ့သဘောကိုနှမ်းပြီးတွေ့နေတယ်ဘယ်သူကဖြစ်ဖြစ်နေတာတော့ဝေဒနာဘယ်သူကဖြစ်ဖြစ်နေလဲဖြစ်ချင်းဖြစ်ချင်းသဘောကဝေဒနာဝေဒနာသည်ဖြစ်ပြီးပြည့်နေတယ်ပုဂ္ဂိုလ်ပါသလားယောက်ျားပါသလားမိန်းမပါသလားအထေတရတဏ္ဍာပါသလားဘုန်းကြီးတို့တရားဓမ္မတွေထုံနေသူစွာပဲတဲ့ဒီဒီပုဂ္ဂိုလ်မဆိုယဟမဆိုလူမဆိုခန္ဓာကိုယ်ကြီးရတော့အမြဲတမ်းပါဖြစ်နေတာဖောက်ပြန်ပြီးညာတော်လဲပဲဖောက်ပြန်တဲ့သဘောကိုပထမသိရမယ်ဘာလို့သိရမလဲအေးမျက်စိဖွင့်လို့ကြည့်ခြင်းကြည့်မျက်စိနှိပ်ပြီးကြည့်ခြင်းကြည့်ဘယ်လိုပဲကြည့်ကြည့်အရေးကြီးတာဘာကိုကြည့်ရမလဲဖောက်ပြန်မှုသဘောအဲ့ဒီဖောက်ပြန်မှုသဘောတို့ကိုသတ်စဉ်းစားညံသွင်းပြီးကြည့်ရတဲ့ရှိတော်တသမတ်တတီတီငင်ငင်ရှိသလားပြောင်းလဲနေသလားတစ္ဆကံမှာယက်တန်လို့မနေပဲနဲ့စက္ကန့်နဲ့စက္ကန့်နဲ့ကုန်ခန်းပစ္စည်းနေတယ်မဟုတ်လားကုန်ခန်းပစ္စည်းနဲ့တဖြတ်ဖြတ်တဖြတ်ဖြတ်နဲ့ဖြစ်လိုက်ဖြစ်လိုက်ဖြစ်လိုက်ပဲသဘောလေးတွေတဖြတ်ဖြတ်နဲ့အိုးမူသီးပေါ့ပေါ့ကြတယ်လို့ပဲဥကင်းထဲမှာနှမ်းနေပေါက်နေတာဥစ္စာနှမ်းပြီးတွေ့ရပြီတဲ့ဒီလိုလုံးမှာတဖြတ်ဖြတ်ဘာဖြစ်နေဖြစ်ပြီးပစ္စည်းတဲ့သဘောဘာသဘောလဲဖြစ်ပြီးပစ္စည်းတဲ့သဘောလက္ခဏာတက်ကိုမြင်လိုက်လို့မြင်နေလို့ရှိရင်ငါပါသေးသလားပုဂ္ဂိုလ်ပါသေးသလားကိုယ်နဲ့ဆိုင်သလားဘု து သဘောခန္ဓာသဘောဘု து သဘောလဲလေခန္ဓာသဘောကိုညံနဲ့နှော်လို့နှော်လို့ကြည်တဲ့ကြည်တဲ့မှာတရားဓမ္မတွေအရှိနေတဲ့ကာယကိုယ်တွေမှတ်သွားမယ်ဆိုရင်ခန္ဓာအဆုံးကိုမတွေ့နိုင်ဘူးလားဝိရဏအဆုံးကိုမတွေ့နိုင်ဘူးလားဒါကြောင့်ဒီအရှင်မြတ်ကြီးပေါ်မှာဘုန်းကြီးတို့ကဆရာတော်ဘုရားလို့အရှင်ဘုရားတဏ္ဍာမဝေဒနာကိုခံစားနေတဲ့ဝမ်းပိုင်အောင့်နေတဲ့အောင်လုံးကြီးကိုမတွေ့ပဲနဲ့အလုံးတဏ္ဍာမတွေ့ပဲသဘောလေးမြင်အောင်ကြည့်ပါဘုရားသဘောလက္ခဏာလေးကိုမြင်နေမယ်ဆိုရင်ဆရာတော်ဒီနာနဲ့ငါနဲ့မရောချင်းတော့အဲ့ဒီအချိန်မှာတန်ဖို့ရှိတဲ့အချိန်ကောင်းဖြစ်ပါလိမ့်မယ်ဒီစိတ်ကလေးကိုအမြဲတမ်းစိတ်ကိုချောပြီးတော့သတိနဲ့စောင့်ကြည့်ပါဗျာခန္ဓာကြီးခန္ဓာကတော့ဩလာယိကဝေဒနာလေးပေါ်တတ်တယ်ဗျာရုပ်ကြမ်းလေးပေါ်တတ်တယ်ဗျာဒုက္ခမရုပ်သိမ်မွေးတဲ့ရုပ်လေးပေါ်တတ်တယ်ဗျာသိမ်မွေးတဲ့အာယုဖြစ်စီကြမ်းတဲ့အာယုဖြစ်စီအဲ့ဒီပေါ်လာတဲ့အာယုဤလက္ခဏာထင်းအောင်စောင့်ကြည့်မယ်ဆိုရင်ဘုန်းတို့တရားဓမ္မတွေကဲစောင့်ကြည့်တိုင်းစောင့်ကြည့်တိုင်းမှာဘာကိုမြင်ဖို့စောင့်ကြည့်နေတာဖြစ်ဖြစ်ကိုမြင်ဖို့ဘာကိုမြင်ဖို့ဘာရဲ့ဖြစ်ဖြစ်လဲဝေဒနာရဲ့အဖြစ်အပျက်ဒါဆိုနားတဲ့သဘောပေါက်သွားကြတာဘုန်းကြီးလဲတဏှာကြီးကြော်လောက်ရှင်းပြီးပြန်လာပြန်လာခဲ့အဲ့ဒီချိန်ကစပြီးတော့ဘုန်းတော်နောက်နားထောင်တယ်မှတ်တတ်သွားကြတယ်တဲ့ငါကွာအဲ့ဒီကိုတော်ကိုတွေ့ရတာငါကောင်းလိုက်တာသူစီယုံမှာပဲဆရာတော်ဟာပြန်တော်မူချတယ်နော်ဘုရင်နဲ့တွေ့ပြီးတော့၄ရက်လောက်ဆိုရင်ဆရာတော်ပြန်တော်မူချတယ်အဲတော့ပြန်တဲ့ခါကာလမှာဘုရင်ပြန်တယ်လို့ပြောတော့ပြန်တော့မယ်ဆဲဆဲကြီးမှာသတိမရတဲ့ရှင်ရတဲ့ဖြစ်တဲ့ကဘုရင်သွားသေးတယ်သတိခဏနာပေးလိုက်တယ်ဒီသဘောကိုမှတ်ဖို့သတိပေးလိုက်တယ်ဟုတ်တယ်သူကတရားအသီးလေးဖြစ်သွားချလို့အညာဘက်ကိုစောင်းဆောင်ခပြုံးပြုံးနေတဲ့ရှင်ရင်နာနာတိတော်သားပြန်တော်မူသွားချတယ်နော်သို့တော့မပြန်ခင်မှာသူ့ခေါင်းအောက်မှာစာလေးတရွက်ရေးထားခဲ့။ကျောင်းဦးဆရာတော်သူ့ကြောင်းအပ်ပါတယ်။ဖော်ရံနေရာထဲမှာကြောင်းနေရတာကိုဟုတ်လား။ဟိုသွားကြောင်းရဒီကြွားတာကြောင်းတွေကဟိုကလူတွေရလို့ကြောင်းကမလို့ကြောင်းရတာဖော်ရံ။ဘုရားပြန်ပြောပါတယ်သူ့တပည့်ကြီးတို့အရှင်ဘုရားတို့တပည့်တော်ဆရာတော်ကစေနာရှိလို့ဆရာတော်ကုသိုလ်ဒါနမြောက်သွားပါလေ။အဲဒီကြောင်းလည်းတပည့်တော်မလို့ကြောင်းကလည်းတပည့်တော်ကိုမကြိုက်တပည့်တော်ကလည်းအဲဒီကြောင်းကိုမကြိုက်ပါဗျာ။ရှင်ဘုရားများကိုယ်လုံးကိုလုံးကြပါလို့ကျန်အချောက်ထားခဲ့တယ်နော်ကဲဘိန်းတော်ပိဋကတိဘာလေးအဖို့နားလည်ပြီနော်တရားပေါ်ဆိုတာဟာဘသူဖြစ်စဉ်ကိုကြည့်နေရမယ်လူရင်းပြောရင်တော့တရားဓမ္မတိဘာခန္ဓာကိုကြည့်ရမယ်ပေါ်ခန္ဓာဘာခန္ဓာကိုကဲနာရာကြည့်ရမှာလားပေါ်နေတဲ့သဘောကိုကြည့်ရမှာလားအောင့်တာကိုသိရမှာလားသဘောကိုသိရမှာလားအင်းအထေတရတ္တနာမြင်ရမှာလားသဘောကိုမြင်ရမှာလားဖ
ဖြစ်ပြီးပြည့်စည်တဲ့သဘောလက္ခဏာကိုမြင်ရင်ဟောဖြစ်ဖြစ်ကိုမြင်လို့ဖြစ်ဖြစ်ဒီမုံဖြစ်ဖြစ်ဆုံးသွားမယ်ဆိုရင်ခန္ဓာနိရောဓခန္ဓာအဆုံးမှာပါရှိတယ်ဝေဒနာအဆုံးမှာပါရှိတယ်ဒါကြောင့်ဆုံးအောင်ကြည်ပါမုံအောင်ကြည်ပါနားလည်ပြီနော်ဘာဆုံးကိုတွေ့အောင်ကြည်ရမယ်အားလုံးခြုံပြောရင်ခန္ဓာအဆုံးကိုမြင်အောင်ကြည်ဟုတ်တယ်နော်ခန္ဓာတကယ်လုံးကိုဘာသစ္စာတော့အင်းဒုက္ခသစ္စာလို့မြင်ရင်ထိုင်လို့ပဲမြင်ကြည့်ကြည့်ရက်လို့ပဲကြည့်ကြည့်စဉ်းကြံခြောက်လို့ပဲကြည့်ကြည့်ဘယ်အချိန်ကြည့်ကြည့်ဒီကရမတွေဘာသဘောကိုမြင်ရမလဲဖြစ်ပြီးပစ္စည်းတဲ့သဘောနားလည်ပြီနော်ဘာသဘောကိုကြည့်ရမလဲဒါဆိုဘယ်နေရာကိုမြင်ရမှာလဲမီးပေါ်နေတဲ့သဘောထပ်ရှင်းပြဘာသဘောတဲ့စင်ညာ6ရင်ဟောစင်ကြံ6ရှင်တဲ့စိတ်6တဲ့သဘောလှမ်းကြီးတဲ့စိတ်လှမ်းတဲ့သဘောလှမ်းကြီးတာပုဂ္ဂိုလ်ပါသလားလှမ်းတဲ့ကပုဂ္ဂိုလ်ပါသလားလှမ်းတာလည်းပုဂ္ဂိုလ်တရားမပါဘူးလှမ်းနေတာလည်းပုဂ္ဂိုလ်တရားမဟုတ်ဘူးဘုသူလှမ်းတာသဘောဘုသူလှမ်းတာယုံ nant သဘောလေးလှမ်းပြီးယုံ nant သဘောပါဖြစ်နေတယ်ဖြစ်ပြီးပျက်စီးနေတာဒါကိုမြင်ရမယ်ကဲမတ်တက်ရန်နေတယ်မဖောက်ပြန်ဘူးလားဟိုတခါခြေတော့တည်းကထုံကျင်းပူပြီးတော့တက်လာတယ်အဲ့ဒါဘာလဲဖောက်ပြန်မှုသဘောအဲ့ဒီဖောက်ပြန်နေတော့အာယုံဤပြောင်းလဲမှုလက္ခဏာလေးကိုကြည့်ရပါမယ်နားရလို့မှတ်ရမှာလားပြောင်းလဲမှုကိုတွေးရမှာလားအောင့်တာလို့မြင်ရမှာလားပြောင်းလဲတာမြင်ရမှာလားအေးတပြက်ပြက်နဲ့အမြင်မှာဖြစ်ပြီးပျက်စီးမှုပြောင်းလဲမှုလက္ခဏာကဘာသစ္စာလှမ်းတွေ့နာလေးကသီတာကငင်းသွားမှာကသစ္စာလေးပါမပေါ်ဘူးလားဒါကြောင့်မလို့ဒုသူတော်ကောင်းမဲ့အတဏ္ဍာမှာသစ္စာလေးပြတပြိုင်နဲ့နှလုံးသားထဲမှာကိန်းအောင်ကြင့်ကြံပွားများအားထုတ်နေကြပါသည်အားထုတ်တဲ့ဝိပဿနာဉာဏ်သည်မညာဖုံညာနိဗ္ဗာန်ချမ်းသာသောချမ်းသာမြတ်ကြီးကိုတပြိတော်များမျက်မှောက်ပြုရပါလိုကုန်သောရေလို့ညီညာညာဆုတောင်းကြကုန်ရသည်တောင်းသည်ဆွတ်တန်ပြည့်စုံနိုင်ကြပါစေကုန်သတည်း